လေဗျန်နိုင်ငံထရီပိုလီမြို့တော်မှာတော့ဒီစစ်သားတွေနဲ့ပြည်သူစစ်တွေကြားစနေနေ့တုန်းကထပ်ပြီးတော့ပဋိပက္ခဖြစ်ပွားခဲ့တာမှာတယောက်ထက်မနည်းသေဆုံးခဲ့ပါတယ်။လက်နက်ကန်ပြည်သူစစ်တွေအပေါ်လူတွေသေဆုံးတဲ့အထိကန့်ကွက်ဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတဲ့နောက်မှာအစိုးရကတည်ငြိမ်မှုရှိအောင်ဆောင်ရွက်နေတာထောက်ခံတဲ့ပြည်သူစစ်တွေနဲ့စစ်သားတွေကြားမှာအခုလိုထပ်ဖြစ်တာပါ။ဝင်ကြီးချုပ်အလီစီဒန်းကအခြေအနေကိုထိန်းကြားဖို့ပန်ကြားရမှာပြည်သူစစ်တွေကိုမြို့တော်တွေကိုမလာကြဖို့အတွက်တတိပေးခဲ့ပါတယ်။ထရီပိုလီမြို့တွေကမဟုတ်တဲ့ပြည်သူစစ်အဖွဲ့တွေအခြေစိုက်ရာဂါဟာဝါမြို့အဝင်အထွက်ကိုလည်းရဲတွေကကန့်သတ်ထားပါတယ်။ထရီပိုလီမြို့တွေကဆိုင်တော်တော်များများလေးပိတ်ထားပါတယ်။မြို့တော်တွေကနေပြီးတော့ပြည်သူစစ်တွေထွက်သွားကြဖို့အတွက်တောက်ချာနေတုန်းကချီတက်တောင်းဆိုဆန္ဒပြသူတွေကိုမစ်ရာတာမြို့ကပြည်သူစစ်တွေကပြစ်ခတ်လို့40ထက်မနည်းတေဆုံပြီးတော့400ကျော်ဒဏ်ရာရရှိခဲ့ပါတယ်။တေဆုံသူအရေအတွက်ပုံများနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။လီဗျားမှာအင်အားရှိတဲ့ပြည်သူစစ်တွေဟာ2012ခုနှစ်တုန်းကအာနာရှင်ဟောင်းမိုမာဂဒါဖီကိုဖျောက်ချဖို့ဆောင်ရွက်ခဲ့ခြင်းတွေကထရီပိုလီမြို့တော်မှာကြန့်ရှိနေတဲ့ပြည်သူစစ်အဖွဲ့တွေဖြစ်ပါတယ်ရှင်။